ယူကရိန်းကခွဲထွက်သွားတဲ့ပြည်နယ်နှစ်နယ်ကိုတည်ကြနိုင်ငံအဖြစ်အသိအမှတ်ပြုကြောင်းရုရှားသမ္မတပူတင်ကလက်မှတ်ထိုးပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီဟာတနင်္လာနေ့ညမှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ဒိုနက်စ်နဲ့လူဟန့်စ်ပြည်နယ်တွေကတည်ကြနိုင်ငံတွေအဖြစ်ခွဲထွက်တာကိုခုလိုရုရှားကအသိအမှတ်ပြုလိုက်တာဟာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထောင်ရေးကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကလုံခြုံရေးကောင်စီကိုပြောပါတယ
်။ It is an attack on Ukraine's status as a UN member state.
ဒါဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်နိုင်ငံယူကရိန်းကိုတိုက်ခိုက်တာဖြစ်ပါတယ်။နိုင်ငံတကာဥပဒေရဲ့အခြေခံမူကိုချိုးဖောက်တာဖြစ်ပါတယ်။ကုလသမဂ္ဂဗရိညင်စာရန်ကိုဖိဆန်းတာဖြစ်ပါတယ်။ဒါနဲ့ပိုတာကတော့ယူကရိန်းကိုဆက်လက်ကျူးကျော်နိုင်ဖို့အတွက်အကြောင်းတရားကိုရုရှားကဖန်တီးနေရမှာစင်ကြေအကြောင်းတရားဖြစ်တယ်ဆိုတာရှင်းပါတယ်လို့သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးကပြောသွားခဲ့တာပါ။ရုရှားသံအမတ်ကြီးဗာစီလီနီဘန်ဇီယာကတော့အမေရိကန်နဲ့အနောက်နိုင်ငံမဟာမိတ်တွေဟာယူကရိန်းကိုစိတ်ဆိုးအမျက်ထွက်လက်နက်ကင်လာအောင်တွန်းပို့နေတာဖြစ်တယ်လို့လုံခြုံရေးကောင်စီကိုပြောပါတယ်။ရုရှားသမ္မတပူတင်ကရုရှားတပ်တွေကိုငြိမ်းချမ်းရေးထိန်းသိမ်းရေးတပ်တွေအဖြစ်ယူကရိန်းကနေခွဲထွက်လာတဲ့ပြည်နယ်နှစ်နယ်တဲကိုစေလွှတ်မှာဖြစ်ပါတယ်လို့လည်းရုရှားသံအမတ်ကြီးကပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတော့ဒီကနေ့မနေ့အစောကြီးတိုင်းပြည်ကိုစကားပြောကြရမှာဘသူကိုဘာမှကျွန်တော်တို့ပေးလိုက်မယ်မဟုတ်ဘူးလို့ပြောကြားသွားခဲ့ပါတယ်။လွန်ခဲ့တဲ့၈နှစ်တုန်းကရုရှားကယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုကျူးကျော်ဝင်ရောက်ခဲ့ပြီးသူပိုင်ဖြစ်သတ်မှတ်ခဲ့တာပါ။